ုတ်ကဲ့ပါရှင်ပြီးခဲ့တဲ့ရက်ပိုင်းကမွန်ပြည်နယ်ဘီလင်းမြို့မှာဘီလင်းချောင်းရဲ့ကြီးနေတာကြောင့်အိမ်တွေရင်နှစ်မြုပ်နေပြီးအခုဆိုရင်မြို့ပေါ်မှာဖွင့်ထားတဲ့ဒုက္ခသည်စခန်းတွေမှာလူဦးရေ1000ကျော်လောက်ခိုးလုံနေကြရပါတယ်ဘီလင်းမှာဒုက္ခသည်စခန်းတရဝင်းဖွင့်လာတာ5ခုရှိပြီးအဲ့ဒီအတွက်မြန်မာနိုင်ငံကြက်ချင်နီအသင်းကကူညီနေကြောင်းကြက်ချင်နီအသင်းဘေးဒုက္ခစီမံခန့်ခွဲရေးဌာနဒုတိယဌာနမှဦးအောင်တောင်းရွှေက RFA ကိုပြောပါတယ
်ဒီတာတော့ရေတိယရမှာရှိတဲ့ဒေသခံကြက်ချင်နီတွေကနေပြီးတော့ရေနင်းမြုပ်တဲ့နေရာမှာရှိတဲ့ပြည်သူတွေကိုကျွန်တော်တို့ဘေးလို့ရပါလိမ့်ကြက်ဆိတ်စခန်းတွေကိုပထမရွှေ့ပြောင်းပေးပါတယ်သက်ဆိုင်ဒေသအနာပိုင်းတွေတခြားလူမှုရေးအသင်းဘွဲ့တွေနဲ့ပေါင်းပြီးပေါ့လေဒါပြင်ရာယီခွန်လုံးရေးစခန်းမှာရောက်ရှိနေတဲ့ပြည်သူတွေကိုကျွန်တော်တို့အနေနဲ့ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေရှေ့ပြည်သူချင်းလုပ်ငန်းနောက်ပြီးတော့သူတို့တွေအတွက်စားနပ်ရိတ်ချာနဲ့တောက်သုံးရေးရေတန့်နဲ့ဖြန့်ဝေခြင်းလုပ်ငန်းတွေကိုကျွန်တော်တို့ဆောင်ရွက်လည်ရှိပါတယ်
။ဘီလင်းနာကဒုက္ခသည်စခန်းတွေအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေကစာဝတ်နေရေးတွေကူညီဆောင်ရွက်ပေးနေတယ်လို့ဘီလင်းမြို့ဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးမောင်မောင်ကပြောပါတယ်။
29ရင်းနဲ့မနေ့ကစပြီးတော့သူတို့ကိုခမိတုတ်ပြီးပြင်ပြီးတယ်ဖြတ်ပြီးတယ်နောက်ဆန်တို့ကလည်းဖြတ်ပြီးတယ်ခေါက်စရောက်လို့ဖြတ်ပြီးတယ်ဥဒီရက်နေတဲ့အခုဒါဟိုဒီဘိုးကုတ်ကြီးရရပြီးတော့ခမိတုတ်ကြီးဖြတ်ပြီးတယ်နောက်ပါတီကလည်းအနေတီတဲ့သူ့ဘာသူသူ့နည်းသူလိုက်ဝင်ပါတော့အခက်ခဲတော့မရှိပါဘူးဒါဒါနှစ်တိုင်းဒီမှာအကြီးကြီးတာဒါနှစ်စဉ်ကြီးကြတာဒါဘီလင်းမျိုးစကန်18ခုမှာ1090ပြောတယ်အဲ့လောက်ရှိတယ
်ကရင်ပြည်နယ်လှိုင်းဘွဲ့ကြာအင်းစိတ်ကြီးဖာပွန်ကော့ကရိတ်နဲ့ဖန်မြို့နယ်တွေမှာလည်းရေကြီးနေပြီးဖန်မြို့နယ်မှာဆိုရင်ဒုက္ခသည်စခန်း10ခုဖွင့်ထားရပြီးရေဘေးဒုက္ခသည်6000နီးပါးလောက်ရှိနေတယ်လို့သိရပါဗျ။အဲ့ဒီဒုက္ခသည်စခန်းတွေအတွက်မနေ့ပြန်ထမင်းထုတ်တွေတတ်နိုင်သလောက်ဝေပေးသွားမယ်လို့ဖန်မြို့နယ် NDI အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဒေါ်နန်းခင်ထွေးမြင့်က RFA ကိုအခုလိုပြောပါတယ်
ဒီဘောကတော့မနေ့ပြန်ဆက်ပြီးတော့သမင်းတော့ပဲပေးလိုက်တော့တယ်။ဘာလို့လဲဆိုတော့မိုးတွေကရမ်းကြွတော့အဲ့ဒုက္ခတွေတွေကနေရာတွေကကျက်ပြီးသမင်းချက်ပြရတဲ့နေရာမရှိဘူး။ဒါနဲ့အန်တီတို့ကသမင်းတော့တွေပဲပေးဖို့ပဲလုပ်လိုက်တယ်ဆိုတော့ဒုက္ခတွေက6000လောက်ရှိတယ်။အန်တီတို့ကတနေ့ကိုလုံးလုံးပေးနိုင်တနေ့ကို1000လောက်ပဲပေးနိုင်ပါ
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြောက်ဒီမြို့မှာလည်းမြေရည်ကြီးတာဟာအခုဆိုရင်4ရက်လောက်ရှိနေပြီဖြစ်ပါတယ်။မြောက်ဒီနားမှာဒုက္ခတွေစခန်း19ခုဖွင့်ထားရပြီးရေဘေးဒုက္ခတွေ1000နီးပါးလောက်ရှိနေကြပါတယ်။ဒီလိုဒုက္ခတွေတွေကိုသက်ဆိုင်ရာအာဏာပိုင်တွေမြို့နယ်စီပင်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တွေ NGO အဖွဲ့အစည်းတွေနိုင်ငံကူညီရေးအသင်းတွေအကုန်လုံးပေါင်းပြီးစားဝတ်နေရေးသွားလာရေးအတွက်ကူညီဆောင်ရွက်ပေးနေတယ်လို့မြောက်ဒီစီပင်တာယာရေးကော်မတီအဖွဲ့ဝင်ဦးတန်းစော်ကပြောပြပါတယ်
စာဝတ်နေရေးပိုင်းကျတော့ဒီရက်ကွက်၅ခုကနေပြီးတော့အဲ့လိုတမင်းတော့ပြီးတယ်စံတန်းစာတော့ဒီလူနဲ့ဟာကိုရက်ကွက်ကနေဖတ်ချက်တယ်ကျွန်တော်တို့ဒီခရိုင်ဖွဲ့ရဆိုရင်လည်းဆန့်နေပေါ့ဟိုကူညီပတ်ပို့ပြီးတယ်အော်ချိုမျိုးကိုယ်တိုင်ကဥရှိပြီးတော့ပေါ့ကျွန်တော်အကုန်စီပင်နေအကုန်လုံးပူပေါင်းလိုက်ရတာပေါ့အာနန္ဒီတို့ဘာလို့ခြားဖွဲ့ရသူဒီရိတ်ခါတွေကိုသူတမင်းတော့တွေယူခဲ့တယ်နိုင်ကြီးတို့ဘာလို့ဆိုအာဆက်ပြောင်းတော့တကယ်ကိုလုပ်နေကြပါတခြားအန်ယူတွေလည်းဟိုပေါ့သူကူညီကြပါဖွဲ့စည်းတဲ့တော်တော်များများဟိုသူတို့နိုင်တဲ့ရှုထောင့်ကနေကူညီကြပါ
အီယောင်ဒီတိုင်းဒေသကြီးတာပေါင်းမြို့နယ်မှာလည်းငွေမြင့်ရည်တက်နေတာကြောင့်လေယာမြေတွေနစ်မြုပ်နေပြီးချောင်းဝဥတို့စတဲ့ကျေးရွာတွေမှာအင်ဂျင်30လောက်ရင်းနစ်မြုပ်နေတာကြောင့်ဖုန်ကြီးကြောင်းတွေမှာတွားရောက်နေထိုင်နေကြရတယ်လို့သိရပါတယ်ရှင်